များပြည်သူဝန်ဆောင်မှုမီဒီယာဥပဒေပေါ်ပေါက်လာရင်နေ့စဉ်ထုတ်သတင်းစာတွေကိုမြန်မာဘာသာနဲ့သာမကတိုင်းရင်းသားစာပေနဲ့ပုံနှိပ်ထုတ်ဝေပြီးခြေလက်ဒေသအထိဖြန့်ချိနိုင်ရေးအတွက်ကူညီပေးနိုင်ဖို့မျှော်လင့်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပိုက်ထွေးကဒီကနေ့ရှမ်းပြည်နယ်တောင်ကြီးမြို့မှာစတင်ကျင်းပတဲ့တိုင်းရင်းမီဒီယာညီလာခံမှာပြောဆိုလိုက်ပါတယ်တိုင်းရင်းသားမီဒီယာအဖွဲ့တချို့ကတော့ဒီလိုဆောင်ရွက်တာဟာအစိုးရဝါဒဖြန့်ချိမှုအတွက်အသုံးပြုမှာကိုစိုးရိမ်တယ်လို့လွတ်လပ်တဲ့ပုဂ္ဂလိကတိုင်းရင်းသတင်းမီဒီယာတွေထိခိုက်မှာကိုလည်းစိုးရိမ်နေကြပါတယ်။သတင်းအပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတောင်ကြီးမြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ရင်းပြည်ပကတိုင်းရင်းသားသတင်းမီဒီယာအဖွဲ့အစည်းအချင်းချင်းအကြားကွန်ရက်တစ်ခုဖွဲ့စည်းဖို့နဲ့တိုင်းရင်းသားဒေသတွေမှာမီဒီယာလုပ်ငန်းတွေဖွံ့ဖြိုးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒုတိယအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံကိုရှမ်းပြည်နယ်တောင်ကြီးမြို့မှာဒီကနေ့စတင်ပြီးကျင်းပနေပါတယ်ဒီညီလာခံအဖွဲ့မိန်ခေါ်မှာပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးပိုက်ထွေးကတိုင်းရင်းသားဘာသာစာပေနဲ့ထုတ်ဝေဖြန့်ချိရေးနဲ့ပတ်သက်ပြီးဆောင်ရွက်မဲ့အစီအစဉ်ကိုအခုလိုပြောကြားပါတယ်တိုင
်းရင်းသားလုပ်ငန်းတွေကနိုင်ငံသားအားလုံးကိုပေါ်လာပြီးကျော်ကြီးဆိုတဲ့ဒေသနာကျော်ကြီးဆိုတဲ့ပုံပေါ်ရရှိရတယ်ဒီလူလူကြီးကြီးပိုင်ပဲပုံပေါ်ရရှိနေဦးပြီးကြလို့ရဲ့အများကြီးပြန်ဆောင်မှုမီဒီယာဥပဒေရောက်တယ်တို့တော့ပြင်သွင်းထားပါတယ်အများကြီးပြန်ဆောင်မှုမီဒီယာပေါ်ပေါက်လာတဲ့အခါမှာနေ့စဉ်လို့ဒေသနာကိုမြန်မာဘာသာပြန်မှာကစာရင်းသားများရဲ့စာပေနဲ့ပုံပေါ်ထုတ်ဝေပြီးကျင်းတဲ့ဒေသကြီးထွက်ချီနိုင်ရေးအတွက်အခုအနေပေးနိုင်ရတဲ့
ပြောင်းလဲရှိပါတယ်။ပြန်ကြားရေးဌာနဒုဝန်ကြီးဦးပိုက်ထွေးကအတိတ်ကာလကတိုင်းရင်းသားတွေနေထိုင်တဲ့နေဆက်ဒေသတွေအပါအဝင်ကြီးလက်ဒေသတွေကိုမီဒီယာပြန့်နှံ့ရောက်ရှိမှုအားနည်းတာကြောင့်မြို့ပြနဲ့ကြီးလက်အသိပညာဘူးတုဒ္ဒရှာမိနိုင်ဖို့အခွင့်အလမ်းကွာခြားခဲ့ကြောင်းဒါကြောင့်အစိုးရသက်လက်ထက်မှာသတင်းအချက်အလက်တွေတနိုင်ငံလုံးမြင်းမြတ်တက်တက်ရောက်ရှိစေဖို့အတွက်ဆောင်ရွက်ခဲ့ကြောင်းထည့်သွင်းပြောဆိုပါတယ်။အစိုးရကတိုင်းရင်းသားမီဒီယာလုပ်ငန်းတွေမှာပါဝင်ဆောင်ရွက်လာမဲ့အပေါ်မှာတော့စိုးရိမ်မှုတချို့ရှိကြောင်းမွန်သတင်းဌာနတစ်ခုဖြစ်တဲ့လမ်းပြချက်သတင်းဂျာနယ်ရဲ့အက်ဒီတာချုပ်နိုင်ကစော့မွန်ကအခုလိုပြောပါတယ
်ဒီပြည်သူ့ကြိုးပြုဆိုပြီးတဲ့မီဒီယာလုပ်ငန်းအနေနဲ့ဒါအစိုးရရဲ့ဘတ်ဂျက်ကိုတုံ့ပြုပြီးတော့လုပ်မယ်ထားပါတော့နော်ဒါမဲ့ဘလောက်ထိလုပ်မယ်ဆိုတာတော့ကျွန်တော်တို့မသိဘူးတကယ်လို့ပုံစံဟောင်းတိုင်းတာသွားမယ်ဆိုရင်ကျွန်တော်မှစိုးရိမ်ကြတော့ရှိတယ်ဒီပြည်သူလူထုတွေရဲ့ဗဏ္ဍာငွေတုံးပြပြီးတော့ဒီဆိုးရရဲ့ဝါရဖြလုပ်ငန်းတွေပဲလုပ်မယ်ဆိုတာအဆင်မပြေဘူးဒါတကယ်တမ်းပြည်သူဗဏ္ဍာကိုတုံးပြီးတော့ပြည်သူအချို့ပြုလုပ်ငန်းအတွက်လုပ်တဲ့မီဒီယာမဖြစ်လာဘူးဆိုးရဝါရဖြတဲ့မီဒီယာပဲလုပ်ငန်းပဲဖြစ်လာမယ်အဲဒီချိန်မှာပဲကျွန်တော်တို့ဒီလွတ်လပ်တဲ့ဒသင်းမီဒီယာတွေနဲ့တွားရှင်ပြိုင်မယ်ဆိုရင်ကျွန်တော်တို့မှဘာမှအထောက်ပံ့ဘတ်ဂျက်ပေါ့နော် background ကမရှိဘူးဒါမဲ့သူတို့ဒီဆိုရလောက်တဲ့ဥစ္စာဆိုရ background ကနေပြီးတော့ဒီနိုင်ငံတော်ဘတ်ဂျက်အနေနဲ့ဒါလောက်တာဖြစ်တယ်ဆိုတော့ဒီကျွန်တော်ဆိုရင်ကတော့အဲ့ဒါကိုလုပ်ရင်းနဲ့ဒီတကယ်လွတ်လပ်တဲ့မီဒီယာလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေပေါ်မှာလွှမ်းမိုးသွားမယ်ဒါလိုလွတ်လပ်တဲ့မီဒီယာလုပ်ငန်းတွေလုပ်နေတဲ့ဒေသဌာနတွေပျောက်သွားမှာကျွန်တော်ဆိုရင်ပါတယ်
လောလောဆယ်မှာတော့အစိုးရကတိုင်းရင်းသားဘာသာနဲ့သတင်းချနယ်ကိုးဆောင်ထုတ်ဝေခွင့်ပြုထားပြီးဆက်လက်ထုတ်ဝေခွင့်ပြုဖို့ရှိနေပါတယ်။လွှတ်တော်မှတင်သွင်းထားတဲ့ရုပ်သံထုတ်လွှင့်ခြင်းလုပ်ငန်းဥပဒေအတည်ဖြစ်လာရင်လဲ Community Radio FM TV Station စတာတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဒါမှမဟုတ်ပုဂ္ဂလိကအဖွဲ့တွေကိုလုပ်ပိုင်ခွင့်ပေးသွားဖို့ရှိနေပါတယ်။မီဒီယာဖွံ့ဖြိုးရေးလုပ်ငန်းကိုထည့်သွင်းဆောင်ရွက်နေတဲ့ရှမ်းပြည်နယ်အခြေစိုက်ရုံးမအလင်းလူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကတော့တိုင်းရင်းသားမီဒီယာတွေဖွံ့ဖြိုးဖို့အတွက်ဆိုရင်လိုအပ်ချက်တွေအများကြီးရှိသေးတယ်လို့ကွန်ရက်အဖွဲ့ရဲ့ဒါရိုက်တာဦးဆိုင်ဘိုဘိုကပြောပါတယ်
နံပါတ်တက်ကကျွန်တော်ဒီမှာ journalist တွေများများလိုအပ်တယ်ကျွန်တော်ဝေးကြေးပတ်ပေါ်မှုတွေလိုအပ်တယ်နီးပညာတွေလည်းလိုအပ်တယ်အရေးကြီးဆုံးတော့အဲ့မှာကျွန်တော်ဥပဒေပြင်ဖို့လိုတာပေါ့ဗျာကျွန်တော်ဒီ62 act မှာလုံပိုင်ခွင့်နေကန့်တတ်ထားရတဲ့အများကြီးလေဝန်ကြီးနဲ့ပြောပါတယ်တို့တော့ဖြတ်တဲ့နိုင်လေဖြတ် short တဲ့နိုင်လေ short ရလို့ပြောထားတယ်ဒါပေမဲ့တကယ်ဘလောက်ထွက်လာမလဲဆိုတော့ကျွန်တော်အဲ့အပေါ်မှာစောင့်ကြည့်ရအောင်ပါလေ
ဒီကနေ့ကျင်းပတဲ့တိုင်းမီဒီယာညီလာခံကိုတော့ပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့နိုင်ငံရေးပါတီတွေကခေါင်းဆောင်တွေအပါအဝင်ပြည်ရင်းပြည်ပအခြေစိုက်သတင်းမီဒီယာအဖွဲ့အစည်းတွေသတင်းတောက်တွေမီဒီယာအဖွဲ့အစည်းအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေတဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်အနည်းဆုံး300ကျော်လောက်ပါဝင်တက်ရောက်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဧပြီလအတွင်းကတော့ပြမဆုံးအကြိမ်တိုင်းမီဒီယာညီလာခံကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်